ထိုင်းနိုင်ငံကမြန်မာ၊မလေးရှား၊ကမ္ဘောဒီးယား၊လာအိုနဲ့အင်ဒိုနီးရှားနိုင်ငံတွေကို COVID-19 ကပ်ရောဂါအနေနဲ့မြင့်မားတဲ့နိုင်ငံတွေစီးရင်မှာထပ်တိုးထက်သွင်းလိုက်ပါတယ်။အဲ့ဒီနိုင်ငံတွေမှာ COVID-19 ရောဂါဖြစ်ပွားမှုပိုတိုးလာနေတဲ့အကြောင်းကိုထိုင်းဒုတိယဝန်ကြီးချုပ်နဲ့လူထုကျန်းမာရေးဝန်ကြီးအာနူတင်ချာဗရီရာကူကလက်မှတ်ရေးထိုးထားပြီးထိုင်းလူထုကျန်းမာရေးဝန်ကြီးဌာနက AB22 ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ကြေညာခဲ့ကြောင်း The Nation သတင်းစာကပြောပါတယ်။ထိုင်းအာဏာပိုင်တွေအကြားယောဂထိန်းချုပ်ကာကွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုအရှိန်ဟုန်မြင့်လုံဆောင်နိုင်ဖို့ကုသယောဂဆိုင်ရာအဥပဒေအရအဲ့ဒီ၅နိုင်ငံကိုကပ်ယောဂအနေနဲ့များတဲ့နိုင်ငံတွေစီးရင်မှထည့်သွင်းလိုက်တာပါပြီးခဲ့တဲ့မလာတုန်းကလည်းဟောင်ကောင်မကာအိုတရုတ်တောင်ကိုရီးယားအီတလီနဲ့အီရန်နိုင်ငံတို့ကို COVID-19 ကပ်ယောဂအနေနဲ့မြင့်မားတဲ့စီးရင်မှထိုင်းနိုင်ငံကထည့်သွင်းခဲ့ပါတယ်ခင်ဗျ